မြန်မာပြည်မှာမုံတိုင်းတန်းနဲ့ပတ်သက်ပြီးပါဝင်ကူညီခွင့်မရလို့မြန်မာပြည်ကမ်းလွန်ပင်လယ်ကနေပြန်လည်ထွက်ခွာသွားခဲ့တဲ့အမေရိကန်သင်္ဘောအုပ်စုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုပစိဖိတ်ရေတပ်ဖွဲ့ကုတ်ကဲထဏာချုပ်ကပြောရေးဆိုခွင့်ရှိသူကော်မန်ဒါဘရက်စလိုကိုဗိုလ်ထုံးနေ့မှာကျွန်တော်ဆက်သွယ်မေးမြန်းခွင့်ရခဲ့ပါတယ်ခင်ဗျာကော်မန်ဒါဘရက်စလိုနဲ့ဆ ူတို့ကိုတင်ဆောင်ပြီးအမေရိကန်ရဲတပ်ဖွဲ့ကတင်မော်လေးစင်းဟာအမြန်ဆုံးထွက်ခွာသွားခဲ့ပါတယ်
steamed immediately to international waters off the coast of Burma and they were in place on May 13th ready to provide immediate help.
အဲ့ဒီတင်မောအုပ်စုဟာမြန်မာရေပိုင်နဲ့အပြင်ဘက်နိုင်ငံတကာရေပိုင်နဲ့ထဲမှာမေလ13ရက်ကစပြီးကူညီဖို့အစဉ်သင့်ဖြစ်နေခဲ့ပါပြီ။ဒီတော်တွင်မှာပဲမေလ12ရက်နေ့မှာအမေရိကန်ပြည်ထောင်စုပစိဖိတ်ရေတပ်ဖွဲ့ဦးစီးချုပ်ရေတပ်ပုတ်ချုပ်ကြီးတင်မိုသီကီတန်ကိုတိုင်နိုင်ငံရေးဌာနကအရာရှိတွေနဲ့အတူမြန်မာပြည်ကိုကဲဒီပစ္စည်းတွေသွားပို့တဲ့ပထမအုပ်ဆုံး C-130 လင်းရံနဲ့လိုက်ပါသွားပြီးမြန်မာအာဏာပိုင်တွေကိုမုံတိုင်းတန်ကဲဆယ်ရေးအတွက်အမေရိကန်ရေတပ်ဖွဲ့ကအစင်းနဲ့ဖြစ်နေပြီဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ဗိုလ်ချုပ်ကြီးခီတင်ကမြန်မာအာဏာပိုင်တွေကိုကျွန်တော်တို့ကဲဆယ်ရေးတင်မောလေးစင်းမြန်မာကမ်းလှမ်းပေးမှာအစင်းနဲ့ရောက်နေပြီဖြစ်ကြောင်းအကြီးစားပစ္စည်းတင်ရဟတ်ရင်22ဆင်းကျော် C-130 ကုန်တင်လေးများကြီး8ဆင်းနဲ့ကမ်းတက်ရင်း4ဆင်းဒါအပြင်ကဲဆယ်ရေးပစ္စည်းအမြောက်မြောက်ကိုအဲ့ဒီဟာဒီနဲ့ပို့ဆောင်ပေးမှာဖြစ်ကြောင်းကဲဆယ်ပစ္စည်းတွေကိုပို့တဲ့နေရာမှာနှစ်နည်းရှိအောင်တနည်းကရန်ကုန်မြို့ကိုဖြစ်ပြီးနောက်တစ်မျိုးကတော့ရဟတ်ရင်နေနဲ့ကန့်တဲ့ရင်တို့အသုံးပြုပြီးမြစ်ဝကျွန်းမကိုတိုက်ရိုက်ပို့ပေးနိုင်ကြောင်းပြောခဲ့ပါတယ
်။ They offered extended invitation to Burmese officials to come out to the ships and also to fly on our aircraft to see our
ဒါပြင်မြန်မာအရာရှိတွေကိုသူတို့ကိုယ်တိုင်ကျွန်တော်တို့အမေရိကန်တင်မောတွေကိုလာရောက်ပြီးကဲဆယ်လုပ်ငန်းတွေကိုကြီးကြပ်ကြီးစုနိုင်ကြောင်းဒါအပြင်ကျွန်တော်တို့လေရင်ပြန်နေတဲ့လိုက်ပါနိုင်ကြောင်းပြောဆိုကမ်းလှမ်းခဲ့ပါတယ်။မြန်မာအာဏာပိုင်တွေကအမေရိကန်ပြည်ထောင်စုရဲ့ကမ်းလှမ်းချက်ကိုစဉ်းစားပြီးအကြောင်းပြန်ပါမယ်လို့ပြောခဲ့ပါတယ်။နောက်ပိုင်းမှာ C-130 လေရင်ပြန်တွေနဲ့ပစ္စည်းတွေပို့ပေးဖို့ပဲသဘောတူခဲ့ပြီးတခြားအကူအညီမှုတွေကိုလက်မခံခဲ့ပါဘူး။အဲဒီလိုအကူအညီတွေကိုညှဉ်းဆန်းခဲ့တာနဲ့ပတ်သက်ပြီးမြန်မာစစ်အစိုးရကဘယ်လိုအကြောင်းပြခဲ့ပါသလဲလို့ကျွန်တော်မေးတော့သူတို့ကဘာမှအကြောင်းပြချက်မပေးခဲ့ပါဘူးလို့ Commander Press လို့ကပြောပါတယ်ခင်ဗျာ။အဲဒီတုန်းကမြေဝါကျွမကိုတွားရောက်ပြီးကယ်ဆယ်ရေးဆောင်ရွက်မဲ့အမေရိကန်တပ်မတော်ဝင်နှန်းနေတဲ့မှာစေဝါကုတရဲ့အဖွဲ့ဝင်အမြောက်များလည်းပါဝင်ကြောင်းဒါအပြင်ပတ်ဝန်းကျင်မှာရှိတဲ့မတန်ရှင်းတဲ့ရေတွေကိုတန်ရှင်းတဲ့တောက်ရေသုံးရေအဖြစ်ပြောင်းလဲချက်လုပ်ပေးမဲ့ရေကြိုးဆက်တွေလည်းပါဝင်ကြောင်းအဲ့ဒီဆက်တွေကနေရေကလန်ထောင်ပေါင်းများစွာကိုဖြန့်ဖြူးပေးနိုင်ကြောင်းကျွန်တော်တို့တင်မောကြီးတွေပေါ်မှာရှိတဲ့ရေကြိုးဆက်တွေကလည်းရေကောင်းရေတန်းတွေကိုလိုအပ်တယ်လို့တည်ယူချက်လုပ်ပြီးပို့ပေးဖို့စီစဉ်ခဲ့ကြောင်းဒါအပြင်အမေရိကန်တပ်ဖွဲ့ဝင်တွေဟာလမ်းပန်းဆက်သွယ်ရေးနဲ့တခြားတိစောက်ရေးလုပ်ငန်းအများပြားကိုဆောင်ရွက်ပေးဖို့ပြင်ဆင်ထားခဲ့ကြောင်းဒီအမေရိကန်ရေတပ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်ပါကစ္စတန်အင်ဒိုနီးရှားစတဲ့နိုင်ငံတွေကရေဘေးလေဘေးဆူနာမီဘေးတွေကြာရောက်ခဲ့တဲ့ကလည်းအခုလိုပဲကူညီခဲ့ကြောင်းပြောပါရခင်ဗျာ
All the countries that we've offered help to in the past immediately accepted our help when you go back and look at recently the earthquake in China
ကျွန်တော်တို့အမေရိကန်ပြည်ထောင်စုကကမ်းလှမ်းခဲ့တဲ့အကူအညီတွေကိုအဲ့ဒီနိုင်ငံအစိုးရအားလုံးကဝမ်ပတ်တာချက်ချင်းလိုပဲကြိုးစိုးလက်ခံခဲ့ကြတာကြီးဖြစ်ကြောင်းလက်တော်တရုတ်ပြည်ငလင်တန်ကိုလည်းပါဝင်ကူညီနိုင်ခဲ့ကြောင်းတရုတ်ပြည်ကတော့သူတို့မှကူညီနိုင်စွမ်းပကားကြီးတဲ့အတွက်အကူအညီကိုတစုံတရာပဲလက်ခံခဲ့ကြောင်းမြန်မာဆက်အစိုးရအနေနဲ့ဒီလောက်မြန်မာပြည်သူတွေအရေးကြီးလိုအပ်နေတဲ့အကူအညီကိုဘာကြောင့်ငင်းဆန်ကလေးဆိုတာသူစဉ်းစားလို့မရပါကြောင်းအဲ့ဒီတော့ကမြန်မာပြည်ကိုကူညီခွင့်သာရခဲ့မယ်ဆိုရင်အမေရိကန်တပ်ဖွဲ့ဝင်2000ကနေ9000လောက်အထိကယ်ဆယ်ရေးမှာပါဝင်နိုင်ဖို့ရှိကြောင်းပြောပါတယ်
။ We stay as long as we're needed and then we leave as soon as we're no longer needed or as soon as there is a international community.
ဒါကတော့ Commander Press လို့ကိုကျွန်တော်ကမြန်မာပြည်မှာအမေရိကန်တပ်ဖွဲ့တွေအကြာကြီးနေမှာကိုမြန်မာအစိုးရအာဏာပိုင်တွေနဲ့တခြားတာဝန်ရှိသူတွေကစိုးရင်ပူပန်တဲ့သတင်းတွေထွက်ပေါ်ခဲ့တာနဲ့ပတ်သက်မေးတော့သူကပြန်ပြောတော့တာပါ။ Commander Press လို့ကကျွန်တော်တို့အမေရိကန်တပ်ဖွဲ့တွေကအဲ့ဒီကူညီကယ်ဆယ်ရမယ့်ဒေသတွေမှာလိုအပ်တဲ့လောက်အထိအတိုင်းအတာကာလတခုပဲပါဝင်ကူညီခဲ့တာဖြစ်ကြောင်းဒေသကအစိုးရနဲ့တခြားနိုင်ငံတကာအဖွဲ့အစည်းတွေကပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုတာဝန်ယူနိုင်ပြီးဆိုတာနဲ့ပြန်လည်ထွက်ခွာခဲ့တာကြီးဖြစ်ကြောင်း။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ရေတပ်ဖွဲ့တွေမှာတခြားလုပ်ငန်းတာဝန်တွေကလည်းများပြားလာတဲ့အတွက်ကြာရှည်နေဖို့ဆိုတာမဖြစ်နိုင်အောင်သူကပြောပါတယ်ခင်ဗျာ။အဲ့ဒီလိုသွားခဲ့မယ်ဆိုရင်လက်နက်တွေကင်ဆောင်သွားမှာလားလို့ကျွန်တော်ကမေးခဲ့တဲ့အခါမှာတော့ Commander Press လို့ကအမေရိကန်တပ်ဖွဲ့တွေအနေနဲ့အဲ့ဒီရောက်ရှိရာဒေသပေါ်မူတည်ပြီးအခြေအနေအရမိမိတို့ရဲ့လုံခြုံရေးကိုချိန်ဆမယ်ဆိုရင်ကာကွယ်ဖို့လိုအပ်တယ်လို့လက်နက်ယူရတဲ့ထုံးစံတော့ရှိကြောင်းဒါကြီးမဲ့လည်း
In most cases, the host nation provides the protection for international relief efforts to include U.S. military, and so they're usually not in need.
ဒါပေမဲ့နိုင်ငံတကာကယ်ဆယ်ရေးလုံကအများစုမှာအမေရိကန်တပ်ဖွဲ့တွေလက်နက်ကိုင်ဆောင်သွားခဲ့ခြင်းမရှိကြောင်းဒေသခံအစိုးရတွေကသာလျှင်အမေရိကန်တပ်ဖွဲ့တွေအပါအဝင်ကယ်ဆယ်ရေးအဖွဲ့အစည်းအားလုံးရဲ့လုံခြုံကိုတာဝန်ယူခဲ့တာဖြစ်ကြောင်းအခုမြန်မာနိုင်ငံရေးမှလည်းအခုမြန်မာနိုင်ငံမှုန်တိုင်းကယ်ဆယ်ရေးမှလည်းကယ်ဆယ်ရေးဆောင်ရွက်မဲ့အမေရိကန်တပ်ဖွဲ့တွေကလက်နက်ကိုင်ဆောင်ဖို့လိုအပ်ခဲ့ခြင်းမရှိကြောင်းအမေရိကန်ပစိဖိတ်ရေးတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ် Commander Brett Lowe ကပြောပါရခင်ဗျာ